ညီမနာမည်ကမူညီတော်ပါညီမကအခုလက်ရှိဉာဏ်လင်းတဲ့သုတေသနအဖွဲ့မှာအမှုဆောင်ဒါရိုက်တာအနေနဲ့တာဝန်ယူထားပါတယ်ရှင်
အခုပြောနေတဲ့သူကတော့ဉာဏ်လင်းတဲ့သုတေသနအဖွဲ့ဆိုပြီးတီထောင်လုပ်ကိုင်နေတဲ့မတ်မွန်ယူကျော်ပါသူကအမေရိကန်သမ္မတဟောင်း George Bush တီထောင်လာတဲ့သင်တန်းကျောင်းရဲ့လူငယ်ကောင်းဆောင်မှုစွန့်ရမည်သင်တန်းတက်ဖို့ပြီးခဲ့တဲ့သတင်းပတ်တွေကအမေရိကကိုရောက်နေတဲ့လူငယ်တွေကတယောက်ဖြစ်ပါတယ်အဲ့ဒီသင်တန်းကိုဘလို့တက်ခွင့်ရခဲ့လဲဘလို့လျှောက်ရလဲဆိုတော့မတ်မွန်ယူကျော်ကသူ့အတွေ့အကြုံကိုအခုလိုမျှဝေပါတယ်
သူကတစ်နှစ်တစ်ခါပေါ့နော် scholarship program အနေနဲ့ခေါ်ပါတယ်ခေါ်တော့ညီမကဒီ program နဲ့ပတ်သက်ပြီးတော့ online အနေနဲ့တည်ထားတယ်တချို့ညီမတို့နဲ့အတူတူအရင်လုပ်ခဲ့တယ်ပေါ့နော်တောင်းတမကတော့တာဝန်ယူခဲ့တယ်အခုလည်းအမကြီးသွားခဲ့ရတယ်လည်းတည်ထားတော့ညီမလိုက်ပြီးတော့ရှာဖတ်ပြီးတော့ပေါ့နော်ရှောက်မယ်ဆိုပြီးတော့ရှောက်ဖြစ်တာပါအဖပြီးရှောက်ရတာတော့ finish this file လောက်ကလေးရှောက်ပြီးတော့အပေါ်မှာစာရောရှင်းလာပိုင်းတော့ကစာလာပေါ့သူရဲ့ institute ရဲ့ website မှာတောင်းပြီးတော့သူတို့ခေါ်တဲ့ဟာတွေကြည့်လို့ရတယ်ကြည့်ပြီးလို့ရှိရင်သူက၄ဟာရှိရပေါ့နော်ဒီမှာဘာတွေလုပ်ခဲ့ဘူးလဲဘာလုပ်ချင်တာလဲပေါ့နော်ဒီ program ကို join ပြီးလို့ရှိရင်ဒီ program နေပြီးတော့ဘာတွေမျှော်လင့်တလဲဆိုတဲ့ဟာမျိုးတွေဖြည့်ပေးရတယ်နောက်ကြလို့ရှိရင်မှသူကတွေ့ပြီးတော့အထက်ပြီးတော့အဲ့ short list ပါတယ်ဆိုရင်မှ interview ပါတယ်ထပ်လုပ်ပေါ့အဲ့လိုမျိုးပါတာပေါ့ပြီးရင်ခါကျတော့ဒီ program ပြီးရင်ကိုဘာလုပ်ချင်လဲဆိုတဲ့ဟာမျိုးတွေတော့ပြောရတယ်ပေါ့နော်
ဒီတဲ့မှာကဏ္ဍ300ခွဲတာပြီးပထမပိုင်းကိုရန်ကုန်မှာတပတ်ဒုတိယပိုင်းကိုတော့ American ပြည်တော်စု Texas ပြည်နယ် Dallas မြို့နယ် Washington DC မြို့မှာ3ပတ်တတိယပိုင်းကိုရန်ကုန်မှာတပတ်ဆိုပြီး4ပတ်တက်ရတာလို့ပြောပါတယ်သင်တန်းမှာဘယ်လိုဘာသာရပ်တွေသင်ရလဲဆိုတော့မတ်မွန်ကြီးကျော်ကအခုလိုပြောပြပါတယ်
သူတို့ပေးတာတွေကတော့တုံနေပေါ့နော် UK Federation နဲ့ပတ်သက်တာပါမယ်ပြီးလို့ရှိရင် Federal နဲ့ပတ်သက်တာပါမယ် Democratization Process နဲ့ပတ်သက်တာပါတယ်ပြီးလို့ရှိရင် Federalism ပေါ့နော်ဆိုရယ်စင်နဲ့ပတ်သက်တာတွေပါတယ်မာဂျီကာဆိုရယ်စင်ပေါ့နော်ကျွန်တော်တို့တနေ့အချိန်ဒီမှာတော့စတင်ရရရှိပြီးတော့ဒီဒီမှာလာတဲ့ဒီတစ်ပတ်လောက်ကတော့ပေါ့နော် advocacy ပေါ့ advocacy လုပ်တဲ့အနေနဲ့အဲကျွန်တော်တို့တချို့အဖွဲ့တွေလူတွေနဲ့တွေ့ရတာရှိတယ်ပေါ့တွေ့ရတာတော့ဟိုဘယ်လိုပြောမလဲ PC မှာတွေ့ရတာများတယ်ကျွန်တော်အဲ့လို museum လို့ national archive တို့ပါလို့တွားရတယ်ဒီမှာရှိတဲ့ NGO နဲ့အစိုးရအဖွဲ့တွေပဲဖြစ်ဖြစ်သူတို့အဲ့လိုလိုက်ပြီးတော့တွေ့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေတွားခွင့်ရတာမျိုးတို့မှာ RSA ရုံးကိုတွားခွင့်ရတာမျိုးတို့ PO ရုံးကိုတွားခွင့်ရတာအဲ့လိုမျိုးရှိရပေါ့အ
ဲ့လို federal စနစ်မှာကမ္ဘာနိုင်ငံတွေကိုကြည့်မယ်ဆိုရင်အကျဉ်းအဖြစ်အဓိကနှမျိုးရှိပါတယ်လူမျိုးကိုအခြေခံဖွဲ့စည်းတဲ့ federal ပြည်ထောင်စုနဲ့နေမျိုးကိုအခြေခံဖွဲ့စည်းတဲ့ federal စနစ်ဖြစ်ပါတယ်အမေရိကန်ပြည်တော်စုကတော့နယ်မြေကိုအခြေခံထားတဲ့ Federal စနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်အခုသင်တန်းမှာဘလို့သင်ပေးလဲဆိုတော့မတ်မွန်ကျော်က
ဒီကတော့ Federal နဲ့ပတ်သက်တဲ့ဟာမှာလက်ရှိ Federal ပုံစံနဲ့ပြောရှိလဲဆိုတဲ့ဟာတွေပါတယ်။ပြီးတော့အမေရိကန်ကလို့ကျင့်သုံးနေတဲ့ဆိုတာတွေပါတယ်။အဓိကတော့သူတို့ရှိရာစနစ်တွေနဲ့လက်ရှိသွားနေတဲ့ဟာတွေကိုပြောပြပြီးတော့ကျွန်တော်တို့တွေဒီမှာနိုင်ငံအတွက်ပြန်စဉ်းစားတဲ့အခါမှာဘယ်လိုပုံစံမျိုးလုပ်မလဲဆိုတဲ့ဟာမျိုးကိုစဉ်းစားနိုင်အောင်လို့ model တွေကိုပြောပြတာမျိုးပေါ့နော်။လက်ရှိသူတို့စီမှာအမေရိကန်မှာဘယ်လိုကျင့်သုံးနေပေါ့နော်။ဘ ਹੁ အစိုးရရှိရဲ့ပြည်နယ်တွေမှာပြည်နယ်အစိုးရရရှိတယ်။သူတို့အာဏာကိုဘ ਹੁ အစိုးရကတုံအချင်းတုံးနဲ့အာဏာရှိရဲ့တချို့ဟာတွေကပြည်နယ်တစ်ခုနဲ့တစ်ခုပေါ့နော်။မတူညီတဲ့ဥပဒေတွေစီမံချက်နေနဲ့ကျင့်သုံးသွားတာရှိရဲ့။အဲ့လိုမျိုးကတော့ကိုယ်နိုင်ငံမှာဘယ်လိုပုံစံကျင့်သုံးလဲတော့ကိုယ့်ကိုစဉ်းစားဆိုတဲ့ဟာမျိုးပုံစံမျိုးပဲအဓိကပြောတာပါ။
သမရဟောင်းဘုရှိအခုတင်တဲ့မှာကြာမတန်းတူရေးတိုင်းရင်းသားဗုဒ္ဓဘာသာခရစ်ယာန်မွတ်စလင်စတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံကလူအဖွဲ့အစည်းအတွက်လုပ်နေတဲ့လူငယ်တွေကိုဦးစားပေးခေါ်ယူနေတာဖြစ်ပါတယ်။ဒါကြောင့်ဒီတင်တဲ့ကနေဘလို့အကျိုးစုတွေရခဲ့လဲမတ်မွန်ရင်ကျော်ပြောတာကတော့ဒီလိုပါ
သူတို့စီစဉ်ပေးရပေါ့နော်ခေါင်းစဉ်တွေတင်ရန်စာတွေကကျွန်တော်တို့ထပ်ပြီးတော့ပေါ့နော်အညာကြီးလေးလာဖို့လိုတယ်ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာထပ်သွင်းစဉ်းစားဖို့လိုအပ်နေတဲ့ခေါင်းစဉ်တွေလည်းတော့တိုက်ရိုက်မှုတွေရှိရဲ့အဲဘာလို့လဲဆိုတော့အထမတော့အခုသူတို့တချို့လူငယ်တွေကျွန်တော်နိုင်ငံရေးလုပ်ကြတယ်အဲတက်ထွက်လှုပ်ရှားမှုတွေလုပ်ကြတယ်အဲဒါပေမဲ့ကျွန်တော်တို့လုပ်နေတဲ့ issue by issue ပေါ့နော်ခေါင်းစဉ်အလိုက်တွေကိုပဲအများကြီးထည့်သွင်းစဉ်းစားကြပြီးတော့ကျွန်တော်တို့က freedom of expression ကိုလုပ်တဲ့အခါမှာခါရေးကြလို့ရှိရင်အမာဒီကာထားလဲစဉ်ဟာတို့နိုင်ငံက driver ဖြစ်တဲ့အဲ့ဒီစာတွေကိုဘယ်လိုဖြည့်ဆင်းကြမလဲဆိုတာကိုဒီဟိုတွဲပြီးစဉ်းစားဖို့အတွက်ဒီလိုကိုကိစ္စဘယ်ကိုပြောပြတာရရှိရဲ MIT diversity ကိစ္စလုပ်တဲ့သူတွေကလည်း religious diversity ကိစ္စပိုင်းညာလုပ်တဲ့သူတွေကလည်း peace ကိစ္စပိုင်းညာတွေမှာအတန်မထွက်ခဲနဲ့ပေါ့နော်သူတို့လုပ်တဲ့ issue တွေကိုပဲ အဒီကလုတ်ခင်နေရာကြီးရှိခဲ့ကြတယ်ဒါပေမဲ့အခုဒီမှာငါကျတော့ခေါင်းစဉ်ကြီးအကုန်လုံးကိုအင်ထိုးပုံစံမျိုးနဲ့ဖြစ်တယ်ဟိုစစ်စစ်ဟာလည်းသူနေပြတာလေဆိုတော့အော်ဟုတ်တယ်ငါတို့ဒီဟာလုတ်တယ်ဆိုပေမဲ့တခြားဟာတွေလည်းတွဲပြီးလုတ်ဖို့လိုရတာတော့ဘလို့ချိတ်ဆက်ကြမလဲဆိုတဲ့ဟာမျိုးတွေတော့ရစီရပါတော့နော်အဲ့ဟာကတော့အကျိုးမြတ်တစ်ခုပေါ့
မမွန်ကြီးကျော်ဟာ2015ဒီမိုကရေစီပညာရေးတောင်းဆိုတဲ့ကျောင်းသားတပိတ်မှာလည်းပါဝင်ခဲ့တဲ့အတွက်ရိုက်နဲ့ဖန်စီခံရပြီးထောင်ထဲရောက်ခဲ့ရတဲ့အမျိုးသမီးငယ်ဖြစ်ပါတယ်အခုတော့သူကသူ့ရည်သနာလုပ်ငန်းတွေလုပ်နေတာပါကဲညီလေးညီမလေးတို့ရောဘလို့အတွေ့အကြုံတွေဘလို့စိတ်ကူးတွေရှိလဲနောက်တစ်ပတ်မှာပြန်ဆုံကြမယ်နော်